သာသနာတော်ကြီးရဲ့အရေးကြီးဆုံးသောဝိပုကိုးကွယ်ခြင်းအချိန်ကာလကိုရောက်ရှိလာကြပြီ။နောက်ဆုံးညစာစာပွဲမှာတည်ထောင်ခဲ့သောယဟန်သိက္ခာတင်ခြင်းဆက်ကရမန်တူအပြင်ကိုရမြတ်ဆက်ကရမန်တူကိုကျွန်တော်တို့အတွက်ကြီးမြတ်သောလက်ဆောင်မှုကျွန်တော်တို့ဘဝရဲ့မူလအရင်အမြင်ဘဝရဲ့ခွန်အားအဖြစ်ယေရှုဖျားရှင်တည်ထောင်ပေးခဲ့ပါတယ်။ယေရှုခရစ်တော်သည်ဖျားစင်စစ်လူစင်စစ်ဖြစ်တဲ့နောက်ဆုံးညစာစာပွဲ၌ကိုရော်နှင့်အတူရှိခဲ့သောတပည့်တော်ကြီးများမှလူသားများသာဖြစ်ပါသည်။ကိုရော်မြတ်ဆက်ကရမန်တူမှာယေရှုဖျားရှင်ရဲ့အသားနှင့်အသွေးဖြစ်တဲ့ကိုရော်ရှင်ရဲ့အသားနှင့်အသွေးဖြစ်တဲ့ကိုရော်မြတ်ဆက်ကရမန်တူကိုဖန်ဆင်ဖို့လူဖြစ်တဲ့တမန်တော်ကြီးများကိုယဟန်သိက္ခာတင်ပေးခဲ့တာဖြစ်ပါသည်။တမန်တော်ကြီးများအားဆက်ခံတဲ့ဆရာတော်ကြီးများနဲ့ဆရာတော်တို့ရဲ့ယဟန်အသက်တာကိုမျှဝေကြသောဖုံးတော်ကြီးများသည်လည်းလူသားများပင်ဖြစ်ပါတယ်။ကိုရောမြတ်ဆက်ကရမန်တူကိုဖန်ဆင်းသည့်အခွင့်အာဏာရရှိကြတယ်။ဤအရာကိုကြည်ချင်းဖြင့်ဘုရားသခင်ရဲ့ကယ်တင်ခြင်းလုပ်ငန်း၌လူသားတို့ရဲ့ပါဝင်မှုအခန်းကဏ္ဍဤအရေးကြီးမှုအရေးပါမှုကိုထင်ရှားပေါ်လွင်စေပါတယ်။ယေရှုခရစ်တော်သည်ယဟန်ကျုပ်ဖြစ်တဲ့ကိုရောမြတ်ဆက်ကရမန်တူသည်ယေရှုခရစ်တော်ဖြစ်တဲ့ဒီဆက်ကရမန်တူများကိုခံယူသောသူတို့သည်ယေရှုခရစ်တော်ကဲ့သို့ပင်ဖြစ်ရမှာဖြစ်ပါတယ်။ဒီဆက်ကရမန်တူများကိုခံယူပြီးတဲ့အခါကိုရော်ရှင်ကဲ့သို့ဖြစ်အောင်ပြုကျင့်မှပါလင်၎င်းတို့ရဲ့အနှစ်သာရပြည့်ဝမှာဖြစ်တယ်။ဒီဆက်ကရမန်တူများကိုခံယူပြီးပြုရမယ့်အမှုတော်ဆောင်ခြင်းကတော့အစေခံခြင်းနဲ့နှိမ့်ချခြင်းပင်ဖြစ်ပါတယ်။ချစ်ချင်းမေတ္တာအရင်ခံထားတဲ့အမှုတော်ဆောင်ခြင်းကိုပြုကြရမှာဖြစ်တယ်။ကိုရော်ရှင်မိန့်တော်မူတာကငါဤအသားကိုယူ၍စားကြပါငါဤအသွေးကိုယူ၍တောက်ကြပါကိုရောရှင်ရဲ့လူသားတို့အတွက်ထားရှိတဲ့ရယောမှုပင်ဖြစ်တယ်ကိုရောရှင်သည်ချိုးဖဲ့ခြင်းခံရတဲ့အထိဘုရားသခင်ရဲ့ကယ်တင်ခြင်းလုပ်ငန်း၌လူသားတို့အတွက်အမှုတော်ဆောင်ခဲ့တာဖြစ်ပါတယ်သင်တို့အားလုံးကိုဘုရားသခင်ကောင်းချီးပေးပါစေ